American ရွေးကောက်ပွဲမှာရုရှားရဲ့ဆက်နွယ်မှုဆိုင်ရာစုံစမ်းတဲ့အထူးစစ်ဆေးရေးမှူး Robert Mueller ရဲ့အစီရင်ခံစာနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကို American တရားတော်တော်ရှေ့နေချက် William Barr ကအင်္ဂါနေ့လွှတ်တော်ကြားနာပွဲမှာထုတ်ဖော်ပြောဆိုဖို့ညွှန်ဆိုပေမဲ့လာမယ့်သတင်းပတ်တွေအတွင်းဒီအစီရင်ခံစာပါအချက်လက်ကောက်နှုတ်ချက်အစ်စ်ကိုထုတ်ပြန်ပေးနိုင်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်။အထူးစစ်ဆေးမှူး Mueller ရဲ့အစီရင်ခံစာကောက်နှုတ်ချက်အချင်းချုပ်ကိုထုတ်ပြန်ပေးခဲ့ခြင်းကစပြီးဒီမိုကရက်တရဲ့ဝန်ဝင်ဝေဖန်မှုကိုခန်းနေရတဲ့ရှေ့နေချုပ်ဟာအခုပထမဆုံးဖြစ်တဲ့အောက်လွှတ်တော်ကျမ်းစာပွဲမှာထွက်ဆိုခဲ့တာဖြစ်ပါတယ်။ဒီမိုကရက်တွေကရှေ့နေချုပ်ဟာသမ္မတဒေါ်နယ်ထရမ့်ကိုအကာအကွယ်ပေးနေတယ်လို့ဝေဖန်ကြပါတယ်။အောက်လွှတ်တော်အသုံးစိတ်ခွဲဝေချက်ထားရေးကော်မတီဥက္ကဋ္ဌနီတာလိုဘီကတော့ရှေ့နေချုပ်ဟာထုတ်ပြန်ခဲ့တဲ့ကောက်နှုတ်ချက်ဟာသမ္မတထရမ့်မနစ်နာအောင်လုပ်နေတဲ့အနေအထားမျိုးတွေ့နေရတာကြောင့်အပြေထွက်လာမယ့်အစားမေးခွန်းတွေသာထပ်ပြီးတိုးလာစေတယ်လို့ပြောပါတယ်။နယူးယောက်ပြည်နယ်ဒီမိုကရက်အမတ်ကလည်းရှေ့နေချုပ်ဘာရဲ့ထုတ်ပြန်ချက်ဟာအထင်ကြီးစေမယ့်အစားတန်လျာတွေပိုးပြီးဝင်လာစေတာကြောင့်အတတ်နိုင်ဆုံးပွင့်လင်းမြင့်တမ်းမှုရှိရှိလှုပ်ဆောင်ပေးဖို့အတွက်တိုက်တွန်းခဲ့ပါတယ်။